တော့အဓိကဒီကနေ့ဆွေးနွေးကြတာကတော့မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသမားတွေလှုပ်ပေးတဲ့ကိစ္စဖြစ်ပါတယ်။အင်မတန်ကြိုးစားပါတယ်ဝန်သားစရာကောင်းတဲ့ကိစ္စလည်းဖြစ်ပါတယ်။ဒါပေမဲ့ဒီလိုလှုပ်ပေးတဲ့အချိန်တိုင်းအချိန်တိုင်းဟာမြန်မာနိုင်ငံအကြီးအကဲတွေနိုင်ငံတကာမှာမျက်နှာပြရမယ့်အချိန်မှာညနေပန်းလှအောင်လို့တမင်တကာတတ်တဲ့ဆန်သူတို့လှုပ်ပေးနေသလားဆိုတာကိုကျွန်တော်ဆန်းစစ်လိုတာဖြစ်ပါတယ်ဒီကနေ့ဆွေးနွေးရတဲ့အကြောင်းကဆိုတော့ပထမဆုံးကိုတိတ်ဘယ်လိုသဘောပါလဲအခုလှုပ်ပေးတာကတော့နိုင်ငံတော်သမ္မတကြီးအာဆီယံမှာသွားတွေ့ရမယ်အပက်မှာသွားပြီးတော့စကားပြောမယ်ဆိုတော့ဒီဟာနဲ့ဒီလှုပ်ပေးမှုကတိုက်ဆိုင်မှုလားသူတို့တမင်တကာဒီလိုလှုပ်ပေးနေရထင်မလားကိုတိတ
်ဟုတ်ကဲ့ပါကျွန်တော်ဥကြောကတော့ပြောသလိုပဲတိုက်ဆိုင်လုံအားကြီးပါတယ်ဆိုပြီးတော့ကျွန်တော်အဲ့ဒီပုံမှာတန်လျာရှိပါတယ်ဆိုတဲ့စိတ်ဓာတ်ကိုကျွန်တော်စဉ်းစားလေးအများကြီးကြည့်ခဲ့ပြီးပါတယ်ကျွန်တော်အခုနောက်ပိုင်းမှာတော့ဒီလိုရှိပါတယ်ဒီစပါတီကအကြီးကျယ်နေရတဲ့နိုင်ငံတကာကိုတတိတိသွားနေတဲ့စိတ်ဓာတ်မျိုးလေးရှိတယ်နောက်တစ်ခါဒီနိုင်ငံတကာကဩဇာအကြီးမားတဲ့လူတွေဗမာပြည်ကိုလာနေတဲ့အခြေအနေမျိုးတွေရှိတယ်ဆိုတော့အဲ့ဒီအခြေအနေမျိုးတွေနဲ့ဒီတက်တိုက်ဆက်ဆိုင်ပဲဒီလှုပ်တဲ့ကိစ္စမျိုးတွေရှိပါတယ်ဒါပေမဲ့ဒါတွေမှာတရင်ကျလက်ပြင်းတွေလို့ဘာလို့လှုပ်တာတွေလည်းရှိတော့ရှိပါတယ်ဒီလိုအွားလာလေးစိတ်နေတဲ့အခါမျိုးတွေလည်းရှိနေတဲ့အခြေတိုက်ဆက်တာလည်းဖြစ်နိုင်တယ်စဉ်းစားကောင်းတာလည်းဖြစ်နိုင်တယ်ပေါ့ဗျာဒါပေမဲ့ဒီနိုင်ငံရေးလုပ်တယ်ဆိုတာတော့ကိုယ်အကောင့်ထဲပေါ်တဲ့ကိစ္စကိုတော့ဒီအကျိုးအမြတ်များများရနိုင်မဲ့လီလန်းတွေကိုတော့ဘာလို့မဆိုရေးကြမှာပဲဒါကိုတော့ကျွန်တော်တို့နားလည်ပေးလို့ရမှာပါ
ဒီကိစ္စနဲ့ပတ်သက်ပြီးတော့ကိုရဲအောင်ကရောဒါတိုက်ဆိုင်မှုသက်သက်လားသလိုမျိုးတမင်ကတိုက်ဆိုင်လွတ်နေသလားဆိုတာဘယ်လိုသဘောရပါလဲခင်ဗျ
အခုဆိုရင်56ဦးလွတ်လိုက်တာလက်ကျန်နိုင်ငံရေးရှင်သာစီစီရေးကော်မတီကစီစီပြီးပြလိုက်တဲ့ပုံကိုဒီကိုအကျဉ်းသားတွေကိုလွတ်ပြလိုက်တာပဲဖြစ်ပါတယ်ဟာကျွန်တော်တို့စီစီပြီးတဲ့အချိန်ကတော့တာနေတာပေါ့ဒီပေါ့ဒါပေမဲ့လည်းဒီရပန်းချက်မှာကျွန်တော်တို့သိရတာကသမရစီကိုဒီရပန်းချက်မှာတင်ပြလိုက်တယ်လို့သိရပါတယ်။လွတ်လာတဲ့အခါမှာလည်းတစ်ခါမှခုနပြောလို့အကြောင်းအရာများစွာနဲ့တော့တိုက်ဆိုင်နေပါတယ်။ဆိုရင်တကယ်များဒီပေါ်မှာသူတို့လိုပြီးနိုင်ငံရေးထုတ်ဖို့ကြိုးစားလာလားဆိုတာမျိုးတွေကိုကျွန်တော်ဆွေးနွေးကြရတယ်ရှိပါတယ်။ဒါပေမဲ့လည်းဒါတွေကိုတစ်ခါကတာဝန်ရှိတဲ့သူတွေကတော့ဒါမျိုးလုံးမဟုတ်ဘူးလို့ညင်ပါတယ်။နောက်ပြီးတော့သူတို့အနေနဲ့ဒါကိုအငြင်းထုတ်စရာမလိုဘူးပေါ့လေ။ဒီမိုကရေစီဒီကျောင်းသားရေးကာလမှာဒါဟာအားလုံးရောသိကြအောင်ပတ်သက်ကြတဲ့ကာလမှာဒါလုပ်ပြရမယ့်ကိစ္စတခုပဲဖြစ်တယ်။ကျန်တဲ့ကိစ္စတွေကလည်းသူ့ process နဲ့သူရှိပြီးသားဖြစ်ပါတယ်ဆိုတော့ပြောပါတယ်ပေါ့ဗျာ။ဒါပေမဲ့လည်းဟိုခုနပြောလိုပါပဲမြန်မာပြည်မှာပြောင်းလဲနေတဲ့အခြေအနေတွေကျွန်တော်တို့နိုင်ငံကနေဆက်ဆံမယ့်အခြေအနေကလည်းနေ့စဉ်နဲ့မပြတ်ဖြစ်နေတဲ့အခါကျတော့အခုလိုပြစ်ပေးလိုက်တာကလည်းအဲ့ဒီဟာကြီးတွေကတခုမှုတခုသွားပြီးတော့ကြီးစစ်တာလို့လည်းစစ်ကောင်းဖြစ်နိုင်ပါတယ်ခင်ဗျာ။
တဲ့ဒင်းကျတော့ဘာလို့ခါကြီးနေကြီးမှလှုပ်ပြီးတယ်ဆိုတော့ဒါလက်ခံနိုင်စရာဟုတ်ပါတယ်ဒါငါလှွတ်တာငှက်လှွတ်တာဘာညာရှိကြတာပဲမြန်မာဘုရားဘာသာထုံတန်းစင်လာအတိုင်းဒါပေမဲ့ဒီနိုင်ငံရေးကိစ္စနဲ့ပတ်သက်ပြီးတော့သူတို့သွားမယ်အခါမှာလှွတ်တယ်ဒါလူခွေးကိုစရာခါလှွတ်တယ်အဲ့ဒါမျိုးတွေကြတော့လှွတ်ပြီးခံရတဲ့နိုင်ငံသမားတော်တော်များများနိုင်ငံအကျဉ်းသားတော်တော်များများတချင်ကပြောခဲ့ဦးတယ်သူတို့ကဒါ bargaining chips ပေါ့လေနိုင်ငံရေးကစားကွက်မှာအဆုံးပြုတဲ့ဖဲချက်တွေလို့သူတို့အနိုင်လိုချင်တဲ့အခါချချကစားနေရကိုခံပြစ်နေလို့ပြောကြပါရယ်ကိုတိ
တ်ဟုတ်ကဲ့ဒီနိုင်ငံရေးအကျဉ်းသားတွေကိုကြစကားမြှထားပြီးတော့အပိတ်ယူများလုံနေကလားဆိုတဲ့ဒီတန်လျာတွေကျွန်တော်ဒီမှာရှိပါတယ်အဲ့တော့ဒီမဲ့အခုဒီနေ့လှုပ်လိုက်တဲ့56ဦးဆိုလို့ရှိရင်တော့ပထမအတော့အနေနဲ့ဒါလှုပ်ပေးဖို့အတွက်နိုင်ငံရေးကျဉ်းသားစီစီရေးကော်မတီကနေပြီးတော့တမနာစီကိုတင်လာတဲ့56တော့ဖြစ်တယ်ဒီမဲ့ဟိုဒါကတော့ဒီရပိုင်းဒီရပိုင်းလေးမှာလွတ်လာလိမ့်မယ်ဆိုတာကတော့ကျွန်တော်တို့ကဟိုပြောလည်ထားပြီးသားဖြစ်ပါတယ်။ဆိုတော့အခုလိုတိုက်ဆိုင်နေတဲ့ပေါ်ပြီးတော့တိုက်ဆိုင်တယ်ဆိုတဲ့အခါကျတော့လေဟိုတခြားဘက်ကပြန်ကြည့်ရင်ဒါတရရဖြစ်စရာနေရရှိပါတယ်ပေါ့နော်။ဒါပေမဲ့ကျွန်တော်ပြောချင်တာကတော့ခုနကကျွန်တော်ပြောခဲ့တဲ့အတိုင်းပဲဆိုတော့လူတွေကတော့ဒီနိုင်ငံရေးလှုပ်တဲ့အခါမှာကိုယ်အောင်မြင်မှုတွေကိုယ်အကျိုးဖြစ်ထင်မှုတွေအထူးရောက်ဆုံးလီလန်းလေးကိုတော့ပုံကြမှာပဲ။အဲ့တော့ကိုအဲ့လိုမျိုးကတော့ကျွန်တော်ဟိုနားလည်လို့ရတယ်လို့ပြောချင်တာ
ပါ။ဟုတ်ပြီသူတို့ကတော့သူတို့တွေလှုပ်ပေးရမယ့်သူတို့ရဲ့အကျိုးအစီအစုံအချိန်မှာလှုပ်တယ်ဆိုရဲစကားမှတ်ပါတယ်။ဒါပေမဲ့တစ်ဖက်ကနေပြီးစဉ်းစားကြည့်ကျွန်တော်သတင်းသမားတွေတောင်မှလူတို့တမင်တကာတိုက်ဆိုင်ပြီးလုပ်နေပါလားဆိုတော့သူတို့ကိုလှုပ်ပေးဖို့တိုက်တွန်းနေတဲ့နိုင်ငံတော်ကလည်းမြင်မှာပေါ့ဗျာသူတို့ကလည်းဒီကဘယ်မပမနာရှိပါမလဲ။ဒီပုဂ္ဂိုလ်ငါတို့စီလာတော့ဒီမှာလှုပ်ပေးခဲ့ပြန်ပြီဒါကိုအမှတ်ယူပြီးတော့ပြောတော့မှာပဲဆိုတာလေသူတို့တစ်ဖက်ကတွင်းမယ်အဲ့ဒီတစ်ချက်လည်းရှိတယ်နောက်တစ်ချက်ကတော့လှုပ်ပေးခံရတဲ့နိုင်ငံသမားတွေခံစားချက်ကောနိုင်ငံအကျဉ်းသားတွေခံစားချက်ကောဘယ်လိုနေမလဲအဲ့ဒီတော့ငါတို့ကသူတို့အတွက်အဆုံးချပြီးလှုပ်လိုက်ပြန်ပြီဆိုတဲ့အစီမျိုးပြန်ဝင်ဘူးလားဒီနှစ်ချက်ကိုမေ့ကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးကတော့ကိုရဲအောင်ဆက်ပြီးတော့ပြောပါခင်ဗျာဘယ်လိုသဘောပါလဲ
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုအမှတ်ယူရဲ့အမြင်နဲ့သူတို့တကယ်လို့အဲ့လိုပုံစံမျိုးနဲ့ကလှုပ်ပေးနေကြဆိုလို့ရှိရင်တော့ဒါတော်တော်ကိုဟိုပြောရမယ်ဆိုလို့ရှိရင်ဟို ဉာဏ်ချင်းတဲ့ပုံစံလို့ပဲကျွန်တော်မြင်ပါတယ်။ဘာလို့လဲဆိုတော့ကျွန်တော်လက်ရှိဒီဥပအစိုးရအဖွဲ့အနေနဲ့အဲ့လောက်ကတော့တူတူတည်းမြင်မယ်လို့ယူဆပါတယ်ဗျ။ယူဆပါတယ်ဒါပေမဲ့အခုဖြစ်နေတဲ့ကြေညာကလည်းသူကပြောလို့ပေါ့နော်ကျွန်တော်ကကော်မတီတစ်ခုရဲ့နောက်မကြာခင်မှာကော်မတီဆိုရင်စီးဝေးကျင်းပါတော့ဖြစ်တဲ့အတွက်ပထမကော်မတီကနေဟိုဆိုရင်စီးဝေးကနေကျွန်တော်တို့သဘောတူထားတဲ့ဟာတွေကိုအခုနောက်စီးဝေးမတိုင်ခင်လေးမှာဒါကကျွန်တော်တို့တွတ်ပေးလိုက်တဲ့သဘောပါပဲဒီပေါ်မှာခုနကသူရောလေးတွေးပါပေါ့နော်အဲ့လိုတွေးမယ်ဆိုလို့ရှိရင်တော့ဒါဟာအလုံးကိုဟိုသွေးရတဲ့အတွေးခေါ်မျိုးပဲဖြစ်ပါလိမ့်မယ်ဟုတ်လားနောက်တစ်ခုကဒီမှာရှိတဲ့အကျဉ်းသားတွေအနေနဲ့လည်းဒါကပြုစုဖို့ဒီလိုခပြရတယ်ဒီလိုဟာမျိုးအနေနဲ့ဟိုလုပ်ပြီးတော့ပါအပေးယူလုပ်ပြီးတော့လုပ်တယ်ဆိုတဲ့ကစားရတော့ကစားအောင်ကစားနိုင်ပါလေဒါကတော့ရှိပါတယ်ခင်ဗျဘာလို့လဲဆိုတော့ဒီလိုတိုက်တဲ့မှုတွေကဟိုငွေရတိုက်တဲ့မှုတွေကျွန်တော်တို့ဖြစ်နေတာကိုတော်တော်တွေ့နေရတာပဲလေဒါပေမဲ့လက်ရှိကာလမှာကလည်းညီမကြီးအနေနဲ့ရကအချိန်ပိုင်းမှာကဘယ်လိုတင်ရောပဲတက်တော့တစ်ခုမှတစ်ခုနဲ့တိုက်ဆိုင်နေတာတွေကတော့ကျွန်တော်တို့တွေ့နေရပါတယ်ခင်ဗ
ျကုတရဲ့သဘောထားလည်းပြောပါခင်ဗျဒီကိစ္စနှစ်ရက်နဲ့ပတ်သက်ပြီးတော့
ဟုတ်ကဲ့ဒီနိုင်ငံတကာအလူနဲ့ကတော့ဒါနိုင်ငံတကာကအဲ့လိုတိုက်ဆိုင်မှုများများလာလေများလာလေသူတို့တွေနဲ့တန်လေးကစိတ်ကကြီးလာလေကြီးလာလေဖြစ်မှာပါနဲ့အဲ့တော့သူအဲ့လိုမျိုးတိုက်ဆိုင်နေတဲ့စိတ်ကမျိုးတွေဖြစ်တယ်ဟိုတကယ်တမ်းဟိုကြီးကြီးမားမားနိုင်ငံရေးအပြောင်းလဲဖြစ်နေတဲ့အခြေအနေမျိုးမှာလွတ်ပေးတယ်ဆိုလို့ရှိရင်တော့နိုင်ငံတကာကတန်လေးရောက်ဝင်မယ်ဆိုလို့ရှိရင်တော့ဒါအကျိုးဆက်နေနဲ့ဒါပြည့်တဲ့လူကပဲခံရမှာဖြစ်ပါတယ်ကျွန်တော်တို့ကတော့ဟိုကြားရလို့ညွှန်ကြောင်းလို့ဟိုဒါကြောင့်အဆင်မပြေဘူးထင်ပါတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့ကနိုင်ငံရေးအကျဉ်းသားအလုံးလွတ်မြောက်ရေးတွေကျွန်တော်လုံဆောင်နေတဲ့အခါမှာဟိုသမ္မတဦးဒိတ်ဆိုကလည်းဒီနှစ်ကို0 level ပေါ့ကနိုင်ငံရေးအကျဉ်းသားတရားမှမရှိရတော့ဘူးဆိုတော့ဟိုဂရီမျိုးပေးပြီးတော့ဆောင်ရွက်နေတဲ့အခါမှာတော့ကျွန်တော်တို့ကဒီနှစ်အကုန်မှာနိုင်ငံရေးအကျဉ်းသားအလုံးလွတ်မြောက်ရေးအတွက်ကိုပဲလက်တလောကာလမှာဆွေးရှုနေရတာဖြစ်ပါတယ
်။နောက်တစ်ခါအခု level ပုံမှန် session နဲ့ထပ်ပြီးတော့ဖမ်းတဲ့လူတွေဒီနေ့ပဲစစ်တွေမှာပုံမှန်ဆက်ရှင်နဲ့လူ2ယောက်ကိုထောင်ဒဏ်3ရက်စီချလိုက်တယ်ဆိုတာကျွန်တော်သိရပါတယ်ခင်ဗျာဆိုတော့ဒီလူတွေကိုထပ်ပြီးတော့ဖမ်းနေတဲ့တစ်ဖက်ကလွှတ်နေတယ်ဆိုတာပိုးတောင်ထင်းစရာရှိလာတယ်ဒီကိစ္စတွေကဆိုတော့အခုစီစစ်နေတဲ့အပိုင်းမှာ9ယောက်လို့စီစစ်ရေးအဖွဲ့မှာပါတယ်ထင်ပါတယ်စီစစ်ပြီးတော့တင်ပြပြပါပါခင
်ဗျ
ာဟုတ်ကဲ့ဆိုတော့အဲ့ဒါဘယ်ပါ
တယ်
အဲ့ဒီဟာအခုအစ်စ်ဖမ်းတဲ့လူတွေရောမစီစစ်ဘူးလားခင်ဗျာစီစစ်တယ်ဆိုတာဘယ်လိုလူတွေပဲစီစစ်လဲဒီကနေ့ပဲဖမ်းပြီးတော့ထောင်ချလိုက်တဲ့လူမျိုးတွေရောကိုရဲအောင်တို့ထက်သွင်းစီစစ်တဲ့အထက်မှာပါမလားခင်ဗျာ
ဒီကိစ္စနဲ့ပတ်သက်ပြီးတော့တိုက်ဆော့ကော်မတီတက်တန်းကာလမှာကျွန်တော်တို့ဆွေးနွေးနေတာရှိပါတယ်အခုလက်ရှိကြားတဲ့လူတွေပေါ့နော်ဒါပေမဲ့လည်းကျွန်တော်တို့ကော်မတီတွေကပါဒီဆွေးနွေးမှုကလည်းဖြစ်နေလဲဆိုတဲ့အခါကျတော့တစ်ခါကလည်းလက်ချက်နိုင်ငံရေးကျင်းသားတွေဖြစ်တယ်ဒါခုနောက်ပိုင်းကတော့ရူရောလောရကြတာတွေဖြစ်တယ်ဆိုပြီးတော့တစ်ခါကနိုင်ငံတစ်ခါကတာဝန်ရှိတဲ့လူတွေလည်းဒီတိုင်းဆွေးနွေးပါတယ်ကျွန်တော်တို့ကလည်းဒါဟာဟိုရူရောလောရကြတာပဲဖြစ်ဖြစ်ကိုယ်လေးရဲ့ချစ်စ်ဒါအထောက်အပံ့ရှိနေတဲ့အတွက်ကြောင့်လက်ကျန်နိုင်ငံရေးကျင်းသားရွေးဖြစ်တယ်။ဒီအရနိုင်ငံရေးကျင်းသားရွေးဖြစ်ကျွန်တော်တို့ကပုံမှန်ဆွေးနွေးနဲ့ငါးငါးခါဝင်နေစားတဲ့လူတွေသတ်မှတ်ထားတယ်ဆိုတဲ့အပိုင်းနဲ့ကျွန်တော်ဆွေးနွေးနေပါတယ်။ဒါပေမဲ့အခုတည်းကအဲ့ဒီရနဲ့ပတ်သက်တဲ့ချက်သားတဲ့အဖြစ်တခုကျွန်တော်တို့ကော်မတီကိရမဝကိုမဆုံးဖြတ်နိုင်သေးဘူးဖြစ်နေပါတယ်ခင်ဗျာ
။ဟုတ်ကဲ့ကိုရအောင်နောက်တစ်ခုကကျွန်တော်ပြောချင်တာအခုဖမ်းတဲ့အခါကျတော့ပုံမှန်တက်ပြီးဖမ်းတယ်။အဲ18 date တို့18 date တို့နောက်ရေဘော်စီမံချက်တို့ဘာလို့လဲသူတို့ကငါးညတို့ဘာလို့လဲဖမ်းတယ်ဆွတ်တဲ့အခါကျတော့သူတို့ကိုဘယ်လိုတက်ပြီးလွှတ်ပါလဲဤတော့နိုင်ငံရေးအကျဉ်းသားယုံကြည်မှုကြောင့်ကြံ့နေတဲ့အကျဉ်းသားလို့ပြောပါလားအဲ့ဒီညာရာဇဝသားပေါ့လေနိုင်ငံတော်ဥပဒေချိုးဖောက်တဲ့လူတွေလို့ပြောပါလားဘယ်လိုပြောပါလဲ
ဒီလိုကလည်းပတ်သက်ပြီးတော့နိုင်ငံရေးအကျဉ်းသားလို့အခုချိန်ကြီးတုံးပြီးလက်တာမရှိသေးပါဘူးပြီးခဲ့တဲ့တစ်ခေါက်နောက်ဆုံးပတ်သက်ချိန်ကတော့ကျွန်တော်တို့ကနိုင်ငံရေးအကျဉ်းသားလို့ပုံမဲ့စားကျွန်တော်တို့နိုင်ငံသားအကျဉ်းသားလို့ပုံမဲ့တာဖြစ်ပါတယ်ဒါလည်းမဟုတ်လို့ကျွန်တော်တို့ကကော်မတီစည်းဝေးမှာဒါကိုကျွန်တော်တို့ပြောဆိုဆွေးနွေးခဲ့ပါတယ်ဒီလိုလက်ရှိနိုင်ငံရေးကျင်းပစီစဉ်ရေးကော်မတီကစီစစ်တင်ပြပြီးတော့လွှတ်ပေးလိုက်တဲ့လူတွေဟာနိုင်ငံရေးကျင်းပတွေလည်းဖြစ်ရမယ်။ဒါကိုကျွန်တော်နိုင်ငံသမားအနေနဲ့ရတဲ့နိုင်ငံတကာမှာလည်းပြောနေတယ်၊ publicity တွေမှာလည်းကျွန်တော်တို့ပြောနေပါတယ်နိုင်ငံရေးကျင်းပဆိုတာကို။ဒါကြောင့်ဒီအသုံးလုံးနဲ့ပုံပြီးတော့လွှတ်ပေးတင်ပါတယ်။ဒါပေမဲ့အခုဒီ56ဝန်းလွှတ်ပေးတဲ့အချိန်မှာတော့ဥပဒေကြီးကျွန်တော်တို့ကဟိုဒီရတဲ့ပတ်သက်ပြီးလွှတ်ပေးတဲ့အခါကိုသူတို့ဘယ်လိုထုတ်ပြန်ကြေညာလဲဆိုတာကိုကျွန်တော်တို့မသိရသေးပါဘူးခင်ဗျ။
โอเคတကယ်လို့သာအဲ့လိုလုတ်ခဲ့ရင်ကိုတရဲ့ဒီအစိုးရမလင်းတပတ်လုံနေသလိုမဖြစ်ဘူးလားဖန်ညင်တဲ့အခါကျတော့သူတို့ပုံမှန်အမျိုးမျိုးတက်တယ်နိုင်ငံတကာကျတော့ငါတို့စီမှာနိုင်ငံရင်းသားမရှိတော့ဘူးဆိုတဲ့သဘောမျိုးနဲ့လွတ်ပြနေရ
ဟုတ်ကဲ့ပါဆိုတော့ဒီမြန်မာပြည်မှာဒီနိုင်ငံရင်းသားမရှိဘူးဆိုတဲ့ကိစ္စကဟိုထောက်ဆောင်ပြောနေကြတဲ့ကိစ္စကသမ္မတဦးဒေသကနေပြီးတော့ဒီပါလီမန်ပြောခဲ့တဲ့ကိစ္စကနောက်ဆုံးပါဆိုတော့ဒီနောက်ပိုင်းမှာတော့ဒီ နိုင်ငံရေးဂျင်းသားဆိုတဲ့စကားလုံးတွေတုံးလာတယ်ယုံကြည်ချက်ဂျင်းသားဆိုတဲ့စကားလုံးတွေတုံးလာတယ်ဆိုတော့ကျွန်တော်တို့အနေနဲ့ကတော့ဘာပဲဖြစ်ဖြစ်ဒီနိုင်ငံရေးဂျင်းသားတွေအလုံးလွတ်မြောက်ရေးအတွက်စူးစမ်းနေရတယ်ဆိုတဲ့အခါကျတော့ကျွန်တော်တို့ကစိုက်တွင်းကျွင်းဆွေးနွေးရင်းရဖြစ်ရင်တချင်ရင်လည်းကျွန်တော်တို့ကဒီနိုင်ငံရေးဂျင်းသားအလုံးလွတ်မြောက်တဲ့အခါကျွန်တော်တို့ကစူးစမ်းဆောင်ရွက်သွားမယ်လူတွေဖြစ်တယ်
ကဆရာကျွင်းမြင့်ကြားတဲ့အတိုင်းမှာပဲနိုင်ငံအကျဉ်းသားဟောင်းတွေနိုင်ငံအကျဉ်းသားအကျိုးဆောင်တွေရဲ့ပုဂ္ဂိုလ်တွေရဲ့ပြောကြားချက်တွေပါဆိုတော့ဆရာကျွင်းမြင့်သတင်းသမားတယောက်အနေနဲ့ဘယ်လိုမြင်သလဲခင်ဗျာနိုင်ငံရေးအကျဉ်းသားတွေကမြန်မာနိုင်ငံအာဏာပိုင်တွေကများသောအားဖြင့်အချိန်ကြိုက်လူလူလွတ်ပေးနေတာတိုက်ဆိုင်မှုလားသူတို့အတွက်အမျက်ထုတ်နေသလားဆိုတာနဲ့ပတ်သက်ပြီးတော့မှတ်ချက်ပေးပါဦးခင်ဗျာနောက်ပြီးတော့ဒီလိုသတင်းမျိုးကိုဆရာတို့ကအတွင်းကြားကြားဝေဖန်သုံးသပ်ပြီးတော့မြန်မာနိုင်ငံမှာရေးသားတင်ပြခွင့်ကိုရှိရလားဆိုတာတစ်ဆက်တည်းပြောပါခင်ဗျာ
။အင်းကျွန်တော်ကတော့ဒီအစိုးရကနိုင်ငံရေးအကျဉ်းသားတွေကိုတော်တော်တန်ဖိုးထားပုံရတယ်လို့ထင်ရပြ။အဲသူ့လက်ထက်မှာဖမ်းထားတာလွတ်လည်ရမှာကိုတော်တော်နှမျောပုံရတယ်။သူတို့တန်ဖိုးထားတယ်လို့တန်ဖိုးရှိတာလည်းအမှန်ပဲ။အရေးအတွက်နည်းနည်းလေးပဲလွတ်လွတ်နိုင်ငံရေးအကျဉ်းသားလွတ်တယ်ဆိုရင်မစ္စတာဘန်ဂျီမွန်ကအစလက်ခုပ်ဒီအော်ဘာပေးတာခါရတာကိုနိုင်ငံများမှာလည်းဒီလိုလွတ်လိုက်လို့ရှင်နည်းနည်းလွတ်လွတ်တည်မျက်နှာရတာပဲဗျကျွန်တော်တို့ကတော့ဒီတမတကြီးကိုနိုင်ငံသားခဏခဏဖိတ်ပေးကြဖို့တိုက်တွန်းပေးစီခြင်းပါတယ်ဒါမှထောင်ထဲမှာနိုင်ငံရေးအကျဉ်းသားတွေမကြံတော့အောင်ပါအဲတခုလည်းပြောကြပါအောင်ဗျအဲထပ်လွတ်ဖို့တော့ထပ်မဖမ်းဖို့ပေါ့လေအဲကျွန်တော်ကကျွန်တော်တို့ပြည်တွင်းကသတင်းမီဒီယာသမားတွေကတော့အဲဒီကိစ္စကိုမေးဖို့ရောပြောဖို့ရောအလန့်กว่าပါတယ်ဒီအစိုးရဌာနကပြောရေးဆိုခွင့်ပေးထားတဲ့လူတွေကိုဒါမှမေးကြည့်ရင်တောင်စာနဲ့တင်ရလားလို့ fax နဲ့မေးခွန်းတွေပို့ပါလို့ဆိုတော့ကျွန်တော်တို့ကတော့မေးရတာခက်တယ်ဖြေလည်းပြန်လာလေးမရှိဘူးအဲ့တော့ဦးကျော်စံသားတို့ပဲမေးလည်းမေးပေးကြပါဦးပြောလည်းပြောပေးကြပါဦးခင်ဗျ